2008ဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲပြီးမှပြင်ဆင်နိုင်မှာဖြစ်တဲ့အကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီတချို့ကတော့ဖွဲ့စည်းပုံပြင်ဆင်ပြီးမှရွေးကောက်ပွဲကျင်းပဖို့လိုလားပြီးဖွဲ့စည်းပုံမပြင်မဲရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးနိုင်ငံတည်ငြိမ်မှုနဲ့နိုင်ငံတကာလူ့အဖွဲ့အစည်းရဲ့ထောက်ခံမှုအပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာလက်ရှိဆွေးနွေးနေချိန်မှာပဲပြည်ထောင်စုလွှတ်တော်နာယကကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံကို2015ရွေးကောက်ပွဲအပြီးမှသာပြင်ဆင်နိုင်မယ်ဆိုတာကိုပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။အဲ
့ဒီကဖတ်ပေါ်လာတဲ့ဥပဒေတိုင်းကိုတချို့ဒေတာရက်နာလောကဒုစရဏာအဲ့ဒါကိုလာမဲ့2015မေလအတွင်းမှာဆောင်ရတယ်။အဲ့ဒီကထပ်ပေါ်လာတဲ့ဟာကို2015ရွေးကောက်ပွဲတီးလို့ပြည်အောင်လို့တော်စတင်ကျင်းပတယ်ပြည်လို့တော်ပြောင်းလို့တော်ကျင်းပတဲ့နောက်ပိုင်းမှာအဲ့ဒီဖွဲ့စည်းပုံအခြေခံကိုပြတ်ထန်းလိုက်တယ်ပြတ်ထန်းတဲ့ကိုအတူတူပါ
လောလောဆယ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထက်ဖော်မှုကော်မတီကတင်ပြတဲ့အစီရင်ခံစာကိုဒီလ23ရက်နေ့ကနေ25ရက်နေ့အထိပြည်တော်စုလွှတ်တော်မှာဆွေးနွေးဖို့ရှိနေပါတယ်။ရရှိလာတဲ့ဆွေးနွေးချက်တွေကိုနောက်တစ်ကြိမ်ကျင်းပတဲ့ပြည်တော်စုလွှတ်တော်ကအတည်ပြုမှာဖြစ်ပါတယ်။ဒီလိုအတည်ပြုထားတဲ့ဥပဒေမူကြမ်းကို2015ခုနှစ်မေလလောက်မှာလူထုဆန္ဒခံယူပွဲကျင်းပပြီးအတည်ပြုရမှာဖြစ်ပါတယ်။လူထုဆန္ဒခံယူပွဲကအတည်ပြုလိုက်တဲ့ပြင်ဆင်ပြီးဖွဲ့စည်းပုံအခြေခံဥပဒေကိုအရေးပေါ်ပြည်ထောင်စုလွှတ်တော်ကအတည်ပြုပေးနိုင်မယ်ဆိုရင်2015ရွေးကောက်ပွဲကိုဖွဲ့စည်းပုံအသစ်နဲ့ကျင်းပနိုင်လိမ့်မယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဆိုတော့ကလေကျွန်တော်ရဲ့ဒီမေလနောက်ပိုင်းဆိုရင်ဖွဲ့စည်းပုံပြင်ဆင်ထားပြီးသားကတော့ကျွန်တော်လူထုဆန္ဒခံယူပွဲနဲ့ပြီးပြီပေါ့ဗျာ။အဲ့ဒါဆိုရင်ဥပဒေတစ်ခုကတော့ရပြီပေါ့အတည်ပြုထားပြီပေါ့။ဒါမဲ့ဥပဒေသဘောရအာဏာသက်ရောက်တဲ့နေ့တခုလိုသေးတာပေါ့လေအဲ့တော့ဘယ်ပါလီမန်မှာအတည်ပြုမလဲဆိုတာတခုလိုတာပေါ့အဲ့ referendum ကျင်းပပြီးနောက်3လကြာမှနောက်4လကြာမှစသဖြင့်ပေါ့နော်အဲခိုယူတဲ့ပြည်ထောင်စုလွှတ်တော်ဆိုရင်တော့ဒီဖွဲ့စည်းပုံအသစ်ကြီးနဲ့ပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံအသစ်ကြီးနဲ့ရွေးကောက်ပွဲကိုဖျက်ဆီးနိုင်တာပေါ့လေ
သူတို့ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ပြီးမှရွေးကောက်ပွဲကျင်းပတာကိုလိုလားပြီးဒီလိုပြင်ဆင်ဖို့အတွက်လက်ရှိအာဏာရပါတီအစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေအပေါ်မှာမူတည်နေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုလွှတ်တော်အတွင်းကအဓိကအတိုက်အခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံမပြင်ဆင်ဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်ပေါ်လာမယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ်။
ဒီဟာရဲ့တရားမှုကငင်းငင်းဆွေးနွေးမှုအပေါ်မှာလည်းတက်ရောက်နေတယ်လို့အခြားဒီအထွေထွေတည်ငြိမ်မှုအပေါ်မှာလည်းပဲအများကြီးတက်ရောက်နိုင်တယ်။နောက်နိုင်ငံတကာလူ့အဖွဲ့အစည်းရဲ့အခြေအနေမျိုးပါလည်းအကျိုးတက်ရောက်မှုတွေတော့အများကြီးဖြစ်လာနိုင်တယ်။ဘာလို့ဆိုနိုင်ငံရေးရဲ့အဓိကကျတဲ့ဒီအခင်းအကျင်းတစ်ခုဖြစ်တဲ့အတွက်ကြောင့်တက်ရောက်မှုတွေကတော့ရှိလာနိုင်တယ်လို့ကျွန်တော်တို့မှတ်လို့ရတာပေါ့ဗျာ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရင်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးရမှာဆွေးနွေးရမယ့်အချက်တွေပိုများလာနိုင်မယ်လို့ပြောပါတယ
်။အခုလောလောဆယ်မပြင်ဘူးဆိုရင်အင်္ဂါတို့နဲ့ဆွေးနွေးတဲ့အခါကျရင်အများကြီးပြောစရာရှိကြမှာပေါ့လေ။အဓိကတော့အင်္ဂါတို့ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးပိုင်းနဲ့ဆိုင်တဲ့ဟာကိုပဲအဓိကကြားရတယ်အင်္ဂါတို့ပြောဖို့လိုအပ်တယ်တခြားဟာတော့ဒီဥစ္စာပြည်သူများစုကလိုလားနေတဲ့ဒီမိုကရေစီအခွင့်အရေးတွေတော့အခုချိန်ပြင်ပနိုင်ဖို့ကောင်းတော့ဗောဗျာ
လက်ရှိလွှတ်တော်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အခြားပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကတိုက်တွန်းနေပြီးတက်မတော်သားကိုယ်စားလှယ်တွေကမပြင်ဆင်ဖို့ဆွေးနွေးနေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့သက်ဆိုင်တဲ့ပုံမှန်436အရတမရော်သားကိုစလေရီရဲ့ထောက်ခံမှုမရရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်နိုင်မဲ့အခြေအနေမရှိပါဘူး